မြန်မာအစိုးရကကြေညာတယ်လို့ OIE ကမ္ဘာတရိတ်ဆန်ကျန်းမာရေးအဖွဲ့ချုပ်ကမြန်မာနိုင်ငံကိုစက်ငတ်တုတ်ကွေးရောဂါကင်းလွတ်သည့်နိုင်ငံအဖြစ်ကြေညာတယ်ဆိုတာဟာမဟုတ်မှန်ကြောင်း OIE အနေနဲ့မြန်မာအစိုးရရဲ့အစီရင်ခံစာကိုမှတ်တမ်းအဖြစ်ထုတ်ပြန်ပေးလာတာဖြစ်ကြောင်း OIE နဲ့ FAO ကမ္ဘာစားနပ်ရိက္ခာအဖွဲ့တာဝန်ရှိသူတွေက RFA ကိုပြောဆိုကြပါတယ်မြန်မာအစိုးရအနေနဲ့2006ခုနှစ်စက်တင်ဘာလ4ရက်နေ့ကယောဂကင်းရှင်းကြောင်းအစီရင်ခံစာနဲ့ပြညာချက်ကိုပေးပို့ခဲ့တာဖြစ်ကြောင်း OIE အဖွဲ့ချုပ်ပြောခွင့်ရအမျိုးသမီး Mrs. Maria Zampaglioni ကအခုလိုပြောဆိုပါတယ်
။ And if you look at Myanmar, they sent a final report.And that is what I assume.
မြန်မာနိုင်ငံနဲ့ပတ်သက်ပြီးကြည့်ရင်မြန်မာဘက်ကနောက်ဆုံးအစီရင်ခံစာကိုပေးပို့ခဲ့တယ်။ဒီလိုပေးပို့ရမှာ OIE ရဲ့ကုန်းတော်ဝါဆိုင်ရာတရိတ်ဆန်ကျန်းမာရေးကိုဒါဥပဒေကိုကိုးကားပြီးတော့မြန်မာနိုင်ငံတွင်ယောဂါတွေ့ရှိခဲ့တဲ့ဒေသတွေမှာအခုယောဂါကင်းရှင်းပြီလို့မြန်မာအစိုးရဘက်ကကြေညာခဲ့တာပါ။အဲဒါဟာ OIE အဖွဲ့ချုပ်ရဲ့ကြေညာချက်မဟုတ်ပါဘူး။မြန်မာအစိုးရရဲ့ကြေညာချက်ပါ။ဒါကို OIE ကမှတ်တမ်းဖြစ်နေ OIE ရဲ့ website မှာဖော်ပြခဲ့တာပဲဖြစ်ပါတယ်လို့ပြောခွင့်ရအမျိုးသမီး Maria Zampaglioni ကပြောဆိုသွားတာပါ။အဲတခါ OIE အဖွဲ့ရဲ့ Asia Pacific Data ဆိုင်ရာပညာရှင် Dr. Okitani ကလည်းအခုလိုရှင်းပြပါသေးတယ
်။ So OIE does not declare the freedom of avian influenza.
OIE ကတိုင်းပြည်တစ်ပြည်မှာကြက်ငှက်တုတ်ကွေးရောဂါကင်းရှင်းပြီးမကင်းရှင်းသေးဘူးစတဲ့ကြေညာချက်မျိုးကိုမထုတ်ပြန်ပါဘူး OIE မှာတရိတ်ဆန်တွေမှာဖြစ်တဲ့ခွာနာရှာနာရောဂါ Rinderpest ရောဂါ BSE လို့အတူတောက်ခေါ်တဲ့ရောဂါ CBPP လို့ခေါ်တဲ့ရောဂါစတဲ့ရောဂါ၄မျိုးနဲ့ပတ်သက်လာရင်တော့သက်ဆိုင်ရာနိုင်ငံတွေမှာဒီရောဂါကင်းတယ်မကင်းဘူးစစ်ဆေးဆုံးဖြတ်ကြေညာချက်ထုတ်ပြန်နိုင်ပါတယ်
Many of the people misunderstood OIE declares all kinds of animal diseases freedom from
ဒါပေမဲ့အများစုက OIE အဖွဲ့ချုပ်အနေနဲ့တရိတ်ဆန်တွေမှာဖြစ်တဲ့ရောဂါမှန်သမျှကိုကင်းလွတ်ပြီးမကင်းလွတ်ဘူးကြေညာနိုင်ခွင့်ရှိတယ်လို့နားလည်မှုလွဲနေတတ်ကြပါတယ်။အဲ့ဒါမှားပါတယ်လို့ OIE အဖွဲ့ရဲ့ Asia Pacific ဆိုင်ရာပညာရှင် Dr. Okitani ကပြောဆိုသွားတာပါ။OIE အဖွဲ့ရဲ့ပြောခွင့်ရအမျိုးသမီး Mrs. Maria ကလည်း OIE အနေနဲ့နိုင်ငံတကာနိုင်ငံမှာစက်ငတ်တုတ်ကွေးရောဂါကင်းလွတ်တယ်မကင်းလွတ်ဘူးဆုံးဖြတ်ချက်မပေးနိုင်ကြောင်းကိုအခုလိုဖြည့်ဆွတ်ပြောဆိုပါတယ
် The OIE is neutral about that for avian influenza. It is not like for the other four diseases we were talking about.
စက်ငတ်တုတ်ကွေးနဲ့ပတ်သက်လို့အစိုးရတွေကသူတို့နိုင်ငံမှာကင်းလွတ်ပြီလို့ပြောလာတိုင်းOIE ဘက်ကတော့သက်ဆိုင်ရာအစိုးရတွေပြောတာကိုဟုတ်တယ်မဟုတ်ဘူးဝင်ရောက်အတည်ပြုပြောဆိုတာမျိုးလုပ်လို့မရှိပါဘူး။ OIE အဖွဲ့နဲ့သက်ဆိုင်တဲ့တရိတ်ဆန်ရောဂါ၄မျိုးဆိုရင်တော့ကင်းလွတ်ခြင်းရှိမရှိကိုတိတိကျကျပြောဆိုပါတယ်။မြန်မာနိုင်ငံမှမဟုတ်ပါဘူး။အဖွဲ့ဝင်နိုင်ငံဘယ်နိုင်ငံပဲဖြစ်ဖြစ် OIE ကိုအစီရင်ခံစာပေးပို့လာမယ်ဆိုရင် OIE အဖွဲ့က website မှာဖော်ပြပေးတာပါပဲလို့ Mrs. Maria ကဖြေဆိုသွားတာပါ။မြန်မာအစိုးရကကြက်ငှက်တုတ်ကွေးရောဂါကင်းလွတ်တဲ့နိုင်ငံအဖြစ်ကြေညာတာနဲ့ပတ်သက်ပြီးတော့ RFA ကရန်ကုန်မှာရှိတဲ့ FAO ကမ္ဘာစားနပ်ရိက္ခာအဖွဲ့ဌာနကိုယ်စားလှယ် Mr. Tanzan Ping ကိုဆက်သွယ်မေးမြန်းကြည့်ရမှာသူကအခုလိုဖြေပါတယ
် Do you know decline of free of disease not does mean the disease not come again
ယောဂါကင်းလွတ်ကြောင်းကြေညာတာဟာဒီယောဂါပြန်မဖြစ်နိုင်တော့ဘူးဆိုတဲ့အတိတ်ပဲမထွက်ပါဘူးမြန်မာနိုင်ငံမှာကြက်ငှက်တုတ်ကွေးရောဂါပြန်မဖြစ်တော့ဘူးလို့ဘယ်သူမှမပြောနိုင်ပါဘူးဘယ်သူမှလည်းအာမမခံနိုင်ပါဘူးလို့မစ္စတာတန်ဇန်ပင်ကဖြေဆိုသွားတာပါ။အဲကောင်းပါပြီ။အဲလိုပြန်ဖြစ်နိုင်တယ်လို့စိုးရိမ်ရတယ်ဆိုတော့မစ္စတာတန်တို့ရဲ့ FAO အနေနဲ့ပေါ့လေဒီရောဂါကာကွယ်ရေးအတွက်မြန်မာနိုင်ငံအတွင်းမှာဘာတွေများဆောင်ရွက်နေတာရှိပါလိမ့်ခင်ဗျ။
FAO as the focal point we will organize a series of
FAO ဟာဒီယောဂါကာကွယ်ရေးမှာအဓိကအဖြစ်နဲ့သင်တန်းတွေအလုပ်ယုံဆွေးနွေးပွဲတွေနှီးနှောဖလှယ်ပွဲတွေကိုစက်တိုက်ကျင်းပဆောင်ရွက်သွားမှာပါ။အဲဒါရီဟာမြန်မာနိုင်ငံတွင်စက်ငတ်တုတ်ကွေးယောဂါအခြေအနေကိုစောင့်ကြည့်စစ်ဆေးရမှာပုံမအားကောင်းပြီးတော့စနစ်ကျအောင်ဆောင်ရွက်ဖို့ပါပဲလို့ရန်ကုန်ခြေဆိုင် FAO ကမ္ဘာစားနပ်ရိက္ခာအဖွဲ့တာဝန်ခံမစ္စတာတန်ဇန်ပင်က RFA ကိုဖြေဆိုသွားတာဖြစ်ပါတယ်ခင်ဗျာ။